ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလွှတ်တော်တွင်မဲခွဲမှုတွေမှာတမရတာကိုယ်စားလှယ်တွေကပြင်ဆင်ချက်အားလုံးနီးပါးကိုပယ်ချခဲ့တာကြောင့်ရွေးကောက်ပွဲမတိုင်ခင်ဖွဲ့စည်းပုံပြင်ဆင်နိုင်မဲ့အနေအထားမရှိတော့ဘူးလို့လွှတ်တော်အမတ်တွေကပြောဆိုလိုက်ပါတယ်။ဒီကလေးမှလည်းအခြေခံဥပဒေပါပုံမှန်၄၆ခါဝေးကိုဒုတိယနေ့ဆွေးနွေးမဲခွဲကြတာမှာမဲလုံလောင်မရလို့မပြင်နိုင်ဖြစ်ရပါတယ် ပြည်တွင်းငြိမ်းချမ်းရေးတည်ငြိမ်ရေးမှာပါခက်တွေ့စေနိုင်တယ်လို့လည်းပြောဆိုကြပါတယ်လွှတ်တော်အမတ်တွေကမတ်သိငီထိုက်ကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ပါရှင်2008ဖွဲ့စည်းပုံအခြေခံဥပဒေပါပုံမှန်436ခခွေဖွဲ့စည်းပုံပြဋ္ဌာန်းချက်တွေကိုလွှတ်တော်ကိုယ်စားလှယ်85ရာခိုင်နှုန်းကျော်ထောက်ခံမင်းနဲ့ပြင်ဆင်ရမယ်ဆိုတဲ့ပြဋ္ဌာန်းထားချက်ကို80ရာခိုင်နှုန်းအောက်မလျော့တော့အရေးအတွက်လို့ပြင်ဆင်နိုင်ဖို့ကြာသပတေးနေ့မှာဒုတိယကြိမ်ဆွေးနွေးပြီးလွှတ်တော်တွင်မဲခွဲဆုံးဖြတ်တာမှာတော့25ရာခိုင်နှုန်းတော့တက်မတော်သားလွှတ်တော်အမှတ်တွေကကန့်ကွက်ခဲ့ကြပြန်ပါတယ်နောက်ပြည်နယ်နဲ့တိုင်းဒေသကြီးဝန်ကြီးချုပ်တွေကိုသမရကဓာတ်ရိုက်ခန့်အပ်မဲ့အစားတက်ဆိုင်ရာလွှတ်တော်တွေမဲခွဲဆုံးဖြတ်ရွေးချယ်ဖို့ဆိုတာကိုလည်းတမရော်သားကိုစလေတွေကသဘောမတူခဲ့ဘူးလို့လွှတ်တော်အမတ်ဦးဖေတန်းကပြောပါတယ်
။ဒေ36မှာများရမလားဆိုပြီးတော့ကျွန်တော်တို့ဒါကိုတိုင်းဒေသလွှတ်တော်ကိုစလေရော NGO ရောကြီးခိုင်ချူရောအားကြီးဒီပြင်ဆင်ချက်စီအပေါ်မှာထောက်ခံပြီးကျွန်တော်တို့ဆွေးနွေးပါတယ်။ဒါပေမဲ့တမရော်သားကိုစလေတွေကတော့ကျွန်တော်တို့ဒီ436အပိုင်းခောက်ကိုလည်းပဲဒီနေ့တည်းတစ်ချက်မှကိုသူတို့ကပြင်ဆင်ဖို့မပြောသေးဘူးနဲ့မပြောသေးဘူးနဲ့ခုနကလိုကောက်ကတော့ဘုရားအတိုင်းသာတင်ပါတယ်ဆိုတဲ့ပုံစံမျိုးပဲဆွေးနွေးတော့ဒါ436ကကြီးပိုင်းမှာလည်းသူတို့အဲ့လိုပဲဆွေးနွေးတဲ့အတွက်မဲခွဲတဲ့အခါမှာလည်းသူတို့ရဲ့ဆွေးနွေးချက်အတိုင်းပဲသူတို့ရပ်တည်ပါတယ်ခင်ဗျာ
ပြီးခဲ့တဲ့သတင်းဖတ်တုန်းကလည်းသမရရေချင်းတတ်မှတ်ချက်အပါအဝင်ဖွဲ့စည်းပုံအခြေခံဥပဒေတဲကပြဋ္ဌာန်းချက်တချို့ကိုပြင်ဆင်လို့ရင်လွှတ်တော်ကိုယ်စားလှယ်အားလုံးရဲ့85ရာခိုင်နှုန်းကျော်ကပြင်ဆင်ရန်သဘောတူပြီးပြည်လုံးကျဆန္ဒခံယူပွဲကျင်းပတဲ့အခါမှာလည်းဆန္ဒမဲပေးပိုင်권ရှိသူအားလုံးရဲ့ထောက်ဝက်ကျော်ထောက်ခံရမယ်လို့ပြဋ္ဌာန်းထားတဲ့ပုံမှန်436ကကိုပြင်ဆင်နိုင်ဖို့ဆွေးနွေးချက်ဟာလည်းတတ်မတော်သားကိုယ်စားလှယ်တွေရဲ့ကန့်ကွက်မှုကြောင့်မလို့မဲလုံလောက်မရဖြစ်ခဲ့ရပါတယ်လက်ရှိအာဏာရပြည်ထောင်စုချန့်ခိုက်ရေးနဲ့ဖွံ့ဖြိုးရေးပါတီဘက်ကတင်သွင်းတဲ့ဖွဲ့စည်းပုံပြင်ဆင်ရေးအစိုးပြုချက်ထဲကသမရရေးချင်းသတ်မှတ်ချက်လွှတ်တော်ကိုယ်စားလှယ်များတဲကသာဒုတိယသမ္မတရွေးကောက်တင်မြှောက်ခွင့်ဖွဲ့စည်းပုံပြင်ဆင်ရေးအတွက်မဲရည်အတွက်သတ်မှတ်ချက်အားလုံးကိုကာကွယ်ရေးဦးစီးချုပ်ကဓာတ်ရိုက်ခန့်အပ်တဲ့တပ်မတော်သားကိုယ်စားလှယ်တွေကကန့်ကွက်ခဲ့ကြတာဖြစ်တယ်လို့လွှတ်တော်အမတ်ဦးလှဆွေကပြောပါတယ
်။အော်ထုံးတော်တိုင်းပေါ့တပ်မတော်ကအပြင်ကျင်းပေါ်တော့တန်းလည်းလည်းပြင်းနေတယ်။ရပိုင်ပေါင်းတော်ပြင်းနေတယ်ဟုတ်ဒီလိုပြောပါတယ်။အစိုးရကတမရော်ကတန့်ခွက်နေတယ်ဆိုတာတမရော်ဆိုတာကအာဝေးပြီးချုပ်ဆိုတာသမရလက်အောင်တာဖြစ်တယ်။အဲသမရကမပြင်းနေလို့ဖြစ်နေတယ
်။တမရော်သားကိုစလေရီရဲ့ကန့်ကွက်ချက်ဟာသမရဦးသိန်းစင်ရဲ့သဘောထားသာဖြစ်တယ်လို့လွှတ်တော်အမတ်ဦးလှဆွေကရှုမြင်ပါတယ်။ရခိုင်မျိုးသားပါတီရဲ့လွှတ်တော်အမတ်ဦးဖေတန်းကတော့တမရော်အနေနဲ့လက်ရှိ2008ခုနှစ်အခြေခံဥပဒေကိုပြင်ဆင်ရေးတုံ့နှေးနေမယ်ဆိုရင်တိုင်းရင်းသားတွေနဲ့အပြစ်ခံရစဲရေးညှိနှိုင်းမှုတွေပေါ်မှာပါတက်ရောက်မှုရှိသွားနိုင်တယ်လို့ပြောဆိုပါတယ
်။ဒီကလည်းဒီလိုတက်တက်လုံးဒီလိုရှုတ်ကန်ချလို့ရမလား။သူတို့ဘက်ကလည်းအလားကျွန်တော်တို့ဖြားအားတွေတွန်းအားတွေအခက်ခဲတွေဆိုတာရှိလာနိုင်ပါတယ်။ဥပမာရောလက်နက်ကန်ဖွဲ့တွေဒီလိုပုံစံမျိုးနဲ့ကဆိုရင်ဒါလက်နက်ဆုံးဖို့ညှိနှိုင်းဖို့ဆိုတာတော်တော်ကိုခက်တော့ပါလိမ့်မယ်အဲ့ဒါနဲ့ဒီရင်းငင်းဆိုင်တဲ့ဝီးတော့ပါလိမ့်မယ်ထို့အတူဒီအရာဖက်လှုပ်ရှားမှုတို့အကြောင်းသားလှုပ်ရှားမှုဒီမိုကရေစီတုံ့ပြန်မှုဆိုတဲ့ line တစ်ပုဒ်ဆိုတဲ့ပေါ်လာနိုင်ပါတယ
်အရင်စစ်ဆုံးရာစိတ်ချက်ရေးဆွဲခဲ့တဲ့2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကတော့တမ်းမတော်ကာကွယ်ရေးဦးစီးချုပ်ရဲ့သဘောတူညီချက်မရဘဲပြဋ္ဌာန်းချက်တွေကိုပြင်ဆင်လို့မရတဲ့အနေအထားမှာရှိနေတာဖြစ်ပါတယ်အခြေခံဥပဒေကိုလွတ်တော်တွင်မှပြင်ဆင်နိုင်မယ်ဆိုတဲ့ရည်ရွယ်ချက်နဲ့2008ဖွဲ့စည်းပုံအခြေခံဥပဒေအတိုင်းလွှတ်တော်တဲ့ဝင်ရောက်ခဲ့ကြသူတွေကတော့ဖွဲ့စည်းပုံပြင်ဆင်ရေးလက်ရှိစစ်တပ်ကိုယ်စားလှယ်တွေရဲ့သဘောဆန္ဒအရလွှတ်တော်တွင်မှပြင်ဆင်နိုင်မဲ့အလားအလာမရှိတော့ဘူးဆိုပြီးလဲပြောဆိုနေကြတာဖြစ်ပါတယ်ရှင်